မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ်ဖေဖော်ဝါရီလ19ရက်နေ့တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလှိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမောပါရှင
်ကျမသင်ခီထိုက်ပါရှင်အမေရိကန်ကျောင်းတွေမှာနောက်ထပ်ပြစ်ခတ်မှုတွေမဖြစ်ရေးနိုင်ငံတော်ချီတက်ပွဲကြီးလှုပ်ကြဖို့စော်ဩနေကြပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတဲ့ကိစ္စကိုရုရှားဘက်ကညှင်းဆိုပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ်ထိတ်တန့်ရောက်သတင်းတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီဝင်တွေအနေနဲ့ညီညွတ်ရေးကိုပြတ်ပြားစေမယ်ပါတီတွင်းအုပ်စုဖွဲ့တာတွေမလုပ်ကြဘူးပါတီရဲ့ဗဟိုစည်းကမ်းထိန်းသိမ်းရေးဗဟိုရဲ့အဖွဲ့ခေါင်းဆောင်ဦးညံဝင်းကပြောဆိုလိုက်ပါတယ
်ဒီကစီကျွန်တော်တို့နိုင်ငံရေးပါတီတရားဖြစ်တဲ့အဖွဲ့ချုပ်ကဖြစ်ကိုလိုချင်တဲ့ဒီမိုကရေစီပန်းနိုင်ကိုသွားခြင်း
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ပြီးတော့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဟောက်တူစွမ်းကိုတိုင်းတက်ရောက်တဲ့အမေရိကန်ပြည်ထောင်စုကချင်းမျိုးသားနေအကြောင်းနဲ့အတူအလုပ်ပြင်းပန်းသွားတဲ့အချိန်မှာအနာယူအပန်းဖြေလှဲအိတ်လို့ရတဲ့ဝါရှင်တန်ကကော်ဖီဆိုင်လေးအကြောင်းသတင်းဆောင်မတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့ကိုဝင်းမင်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်အထက်တန်းချောင်းပစ်ခတ်ခံရမှုအတွင်းအသက်မသေးလွတ်မြောက်လာသူတွေကကျောင်းတွေမှာနောက်ထပ်ပစ်ခတ်မှုတွေမဖြစ်ရေးထိရောက်တဲ့ဆောင်ရွက်မှုတွေကိုတောင်းဆိုဖို့နောက်လာတဲ့မှာမြို့တော်ဝါရှင်တန်နဲ့နိုင်ငံတွင်းကအချက်အချာမြို့တွေမှာချီတက်မဲ့အကြောင်းကြေညာလိုက်ပါတယ်အသက်တွေမဆုံးရှုံးရစေဖို့ကျောင်းသားတွေအနေနဲ့ချီတက်ကြမှာဖြစ်တယ်လို့ကျောင်းသူတို့ဖြစ်တဲ့ကင်မရွန်ကက်ဆီကမနစ်တနင်္ဂနွေနေ့က ABC ရုပ်သံကိုပြောဆိုခဲ့ပါတယ်။အမျိုးသား right ဖဲအသင်းထံကနေငွေကြေးလက်ခံနေတဲ့နိုင်ငံရေးသမားတွေအဆက်တရားရရှိသွားစေရေးကလည်းအခုချီတက်ပွဲရဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့ကက်ဆီကပြောဆိုခဲ့ပါတယ်။ဒီလိုကျောင်းရုံးပွဲကိစ္စတွေကိုဥတီစေတဲ့တနက်ကင်ဆောင်မှုအလေးအထတွေကိုအမျိုးသား right ဖဲအသင်းကမြင့်တင်ဆောင်ရွက်နေတာလို့လည်းသူမကပြောပါတယ်။နောက်ကျောင်းသူတို့ဖြစ်တဲ့အမဂွန်ဇာလက်ကတော့သမ္မတဒေါ်နယ်ထရန့်နောက်ဖလော်ရီဒါအထက်လွှတ်တော်အမတ်မာကိုရူဘီယိုအုပ်ချုပ်ရေးမှူးရစ်စကော့တို့အားလုံးတို့ဟာအမျိုးသား right ဖဲအသင်းရဲ့ထောက်ခံမှုကိုရရှိထားကြတာလို့ ABC ရုပ်သံကိုပြောဆိုခဲ့ပါတယ်။သမ္မတထရန့်ကတော့နားထောင်မဲ့အစည်းအဝေးလို့နာမည်ပေးထားတဲ့တွေ့ဆုံပွဲတစ်ခုကိုလာမယ့်ဗုဒ္ဓဟူးနေ့မှာအထက်တန်းကျောင်းသားတွေဆရာတွေနဲ့ပြုလုပ်မယ်လို့သမ္မတအင်ဘူရော့ကပြောဆိုထားပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ဖလော်ရီဒါပြည်နယ်ပတ်ကလန်းက Majority Stoneman Douglas အထက်တန်းကျောင်းမှာလူ18ဦးသေဆုံးခဲ့ရတဲ့ပြစ်ခတ်မှုမဖြစ်ခင်တလလောက်ကတည်းကတနတ်သမား Nicholas Cruz ဘက်ကဒီလိုလုံးမဲ့အရေးရောင်နေတွေ့ခဲ့ရပေမဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ဘက်ကအရေးယူဆောင်ရွက်ဖို့လေ့ဟင်းခဲ့တဲ့အပေါ်သမ္မတဒေါ်နယ်ထရန့်ကလည်းဝေဖန်ထားပါတယ်ရှင်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဆိုရဘက်ကဂျာဝယ်နှောက်ယှက်ခဲ့တယ်ဆိုတော့အမေရိကန်ဘက်ကဆဆွဲချက်ပေါ်ရုရှားဆိုရကဒီနေ့ညှင်းဆွလိုက်ပါတယ်ဒီဆဆွဲချက်တွေကအခြေမြစ်မရှိဘူးလို့ရုရှားဆိုရပြောကွင်းရဒီမီထရီပက်စကော့ဖ်ကသတင်းတောက်တွေကိုပြောလိုက်ပါတယ်သမ္မတဒေါ်နယ်ထရမ့်အမျက်ထွက်စေရေးအတွက်ရွေးကောက်ပွဲကိုအနောက်ဆက်ပေးတဲ့သတင်းချက်လက်စစ်စင်ရေးတရားမဝင်လုပ်ဆောင်မှုနဲ့ရုရှားနိုင်ငံသား73ဦးနဲ့ရုရှားလုပ်ငန်း3ဦးတို့ကိုအမေရိကန်အထူးစုံစမ်းစစ်ဆေးမှုကတရားစွဲဆိုလိုက်ပြီးနောက်ရပ်ပိုင်းကြာမှာအခုလိုအမှတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်ရုရှားဆိုရနဲ့ပတ်သက်တဲ့စိတ်မီဒီယာစပတ်မျိုးအခြေစိုက်လူမှုကွန်ရက်မီဒီယာလုပ်ငန်းအင်တာနက်သုတေသနအေဂျင်စီနဲ့အဲဒီကဝန်တန်း12ယောက်နောက်သူတို့အကိုငွေကြေးထောက်ပံ့ပေးသူတို့ကဒီကိစ္စကိုစီစဉ်ခဲ့ကြတာဆိုပြီးဒီအထူးစုံစမ်းစစ်ဆေးမှုနဲ့အရင် FBI ကြီးကဲအောင်ဖြစ်တဲ့ရောဘတ်မူလာကရုရှားကျိုးစီးပွားဆောင်ရွက်သူတွေပေါ်ဆွဲချက်တင်ခဲ့တာပါပူပေါင်းကြံစည်သူရုရှားတွေကထရမ့်ရွေးကောက်ပွဲစီရင်ရေးအဖွဲ့ကလူတွေနဲ့ပူပေါင်းဆောင်ရွက်ဖို့ကြိုးစားခဲ့တယ်လို့လည်းစာမျက်နှာ39မျက်နှာပါဆွဲချက်စာတမ်းမှာဆက်ဆွဲထားပါတယ်ဒါပေမဲ့ထရမ့်စီယုံရဲ့အဖွဲ့ကလူတွေကိုတော့ရုရှားတွေနဲ့ပေါင်းချံခဲ့သူအဖြစ်ဆက်ဆွဲမထားပါဘူးအမေရိကန်ထောက်လိုင်းရဲ့တိုင်ဝမ်နောက်ခုမစ္စတာမူလာတို့ကထရမ့်အနိုင်ရရေးအထောက်အကူဖြစ်ဖို့ရွေးကောက်ပွဲအပေါ်ရုရှားတို့ဝင်ပြီးနှောက်ယှက်ခဲ့တယ်လို့ကောက်ချက်ချထားပေမဲ့လည်းသမ္မတထရမ့်ကတော့သူ့ရဲ့ရွေးကောက်ပွဲစီယုံရဲ့အဖွဲ့နဲ့ရုရှားကြားပေါင်းချံခဲ့တာမရှိဘူးလို့အစဉ်တစိုက်ညှင်းဆိုလာခဲ့ပါတယ်ခင်ဗျ
အီရန်နိုင်ငံဟာနှစ်ပိုင်းတွင်အတွင်းမှာပဲနျူကလ িয়ার ဘုံပိုက်ဆိုင်တော့မယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကပြောဆိုလိုက်ပါတယ်။ပြည်တွင်းမှာဖိအားပေးခံရတာတွေအချင်းပြတ်ချစားမှုနဲ့ဆွဲချက်တင်ခံရမယ့်အရေးတွေရင်ဆိုင်နေရချိန်မှာပဲမစ္စတာနေတန်ယာဟုကဂျာမနီနိုင်ငံမြူးနစ်မြို့မှာတင်းကနေနေ့ကကျင်းပတဲ့လုံခြုံရေးဆိုင်ရာညီလာခံအတွင်မိန့်ခွန်းပြောပါတယ်။အရှေ့လေပိုင်းဒေသလုံခြုံရေးနဲ့ပတ်သက်ပြီးသတိပေးပြောဆိုတာမှာအီရန်နိုင်ငံကိုတရှိနေစေချင်းချမှုတစ်ခုအဖြစ်ဆွဆွဲသွားပါတယ်။အီရန်နိုင်ငံနဲ့နျူကလ িয়ার သဘောတူညီချက်ဟာ၁၀နှစ်ကျော်ကျော်လေးအတွင်းမှာအီရန်နိုင်ငံနျူကလ িয়ার လက်နက်ပိုင်ဆိုင်သွားမဲ့အချိန်ကာလကိုစပြီးရစ်တွက်လိုက်တာပါပဲ။သဘောတူညီချက်ကနေတန်းခတ်အရေးယူမှုကိုရှော့ပေါက်ပေးလိုက်တာကိုအီရန်ကိုသဘောထားပြော့ပြောင်းအောင်မလုပ်ခဲ့ပါဘူး။ပြည်တွင်းမှာရောပြပမှာပါသူတို့သဘောထားပြော့ပြောင်းသွားအောင်မလုပ်ခဲ့ဘူးလို့ဝန်ကြီးချုပ်နေတန်ယာဟုကပြောဆိုခဲ့ပါတယ်ရှင
်။အမေရိကန်နိုင်ငံအနေနဲ့မြောက်ကိုရီးယားနဲ့ဆွေးနွေးလူစိတ်အစ်စ်ဖြစ်ပေါ်လာနေတာကိုပြသနေပေမဲ့မကြာခင်အနာဂတ်မှာဒီမြောက်ကိုရီးယားနျူကလ িয়ার ပြဿနာကိုဖြေရှင်းနိုင်ဖို့လမ်းကောင်းကောင်းတော့မမြင်သေးဘူးလို့ထုတ်ပြောလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကသူ့အနေနဲ့မြောက်ကိုရီးယားနဲ့ဆက်သွယ်လမ်းကြောင်းကိုဆက်ဖွင့်ထားပြီးကင်ဂျွန်အန်အစိုးရဘက်ကတွေ့ဆုံဆွေးနွေးရေးအသင့်ဖြစ်လာတဲ့အနေအထားပြောလာမှာကိုနားဆွင့်ထားတယ်လို့တနင်္ဂနွေနေ့ကထုတ်ပြလိုက်ပါတယ်အခုလိုအမေရိကန်ဘက်ကဒီမြောက်ကိုရီးယားနဲ့ဆွေးနွေးနိုင်မှုပေါ်သဘောထားပြောပြောင်းလာတာကတောင်ကိုရီးယားသမ္မတမွန်ဂျေအင်းအနေနဲ့အိုလံပစ်ပွဲကိုတန်တမာရေးအခွင့်အလမ်းဖြစ်သုံးပြီးမြောက်ကိုရီးယားနဲ့အဆင့်မြင့်ဆွေးနွေးပွဲတွေလမ်းဖွင့်အပြီးတုံ့ပြန်လိုက်တဲ့သဘောလိုသုံးသပ်မှုတွေရှိနေပါတယ်အမေရိကန်အနေနဲ့အရင်စီးရီးယားကြိုတင်ကာကွယ်မှုတွေတိုက်ခိုက်မှုတွေလုပ်သွားဖို့တောင်ကိုရီးယားနဲ့ပြောဆိုဆွေးနွေးနေခဲ့ရာကနေအခုလိုပြောင်းလာတာကမြောက်ကိုရီးယားအနေနဲ့အိုလံပစ်ပွဲမှာပါဖို့သဘောတူပြီးမနစ်နှောင်းပိုင်းကစကားနောက်ထပ်နျူကလ িয়ার ကျိုးပန်းမှုနဲ့ဒုံးကျည်စစ်သက်ပစ်လက်မှုတွေကိုခਿੱတရက်ဆိုင်လာခဲ့ပြီးမှဖြစ်လာတာပါအခုလိုမြောက်ကိုရီးယားဘက်ကတင်းမာမှုဖြစ်လာနိုင်တာတွေကိုရှော့ချခဲ့ပြီးအမေရိကန်ဘက်ကလည်းတောင်ကိုရီးယားနဲ့ပုံမှန်လုပ်တဲ့စီးရီးလက်ချင်ကန်းတွေကိုနောက်ရွှေ့ပေးခဲ့ပြီးအိုလံပစ်ပွဲနောက်ပိုင်းမှာလုပ်ဖို့အစီအစဉ်ရှိထားပါတယ်ခင်ဗျာ
အမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အီရန်နိုင်ငံမှာလူပေါင်း65ဦးလိုက်ပါသွားတဲ့လေယာဉ်ပျက်ချခဲ့ပြီးတဲ့နောက်မှာတော့ရှားပွေကယ်ဆယ်ရေးအဖွဲ့တွေရာသီဥတုနဲ့တောင်ထူတတ်တဲ့မြေပြင်အခြေအနေတွေကြားမှာဒီကနေ့တနင်္လာနေ့မှာစူးစမ်းရှားပွေနေကြပါတယ်။ SMN လေးချောင်းလိုင်းကလေယာဉ်တစ်စင်းမနစ်တနင်္ဂနွေနေ့မနက်ပိုင်းမြို့တော်တီရန်ကနေအစ်ဖာဟန်ပြည်နယ်ယဇူးရှ်မြို့ကိုပြန်တန်းခဲ့တာမှာဇက်ခရော့စ်တောင်နှင်းတွေပေါ်ပျက်ချခဲ့တာဖြစ်ပါတယ်။လေယာဉ်ပေါ်မှာလိုက်ပါသွားသူအလုံးလို့သေဆုံးခဲ့ကြပါတယ်။လေပြင်းတိုက်ခိုက်နေပြီးနှင်းတွေမြူတွေဖောအုပ်နေတာကြောင့်လေရင်ပြက်ရနေရာကိုရဟတ်ရှင်တွေဆင်းသက်မရဖြစ်ခဲ့ပြီးကနဦးကယ်ဆယ်ရေးလုပ်ငန်းတွေလည်းနှောင့်နှေးခဲ့ရတာပါဒီကနေ့တင်းနှင်းလာနေမှာတော့ရဟတ်ရှင်တွေဆင်းသက်လို့ရတဲ့အနေအထားထိရာသီဥတုအခြေအနေကတိုးတက်လာပါတယ်ကမ္ဘာခေါင်းဆောင်နေတဲ့အတူပဲကုလသမဂ္ဂအထွန်းရမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းလေရင်ပြက်ချရမှုအတွက်ဝန်내ကြေကွဲရကြောင်းပြောဆိုထားတယ်လို့ကုလသမဂ္ဂဘက်ကပြောပါတယ်ဆယ်စုနှစ်တွင်နဲ့ချီပြီးနိုင်ငံတကာတန်ခတ်ပိတ်ဆို့မှုချမှတ်ခံထားတဲ့အီရန်နိုင်ငံအနေနဲ့လေကြောင်းလိုင်းတွေမှာဟောင်းနှံနေတဲ့လေယာဉ်တွေကိုအသုံးပြုနေရပြီးဒီဘက်နှစ်ပိုင်းတွေမှာမတော်တဆမှုတွေလည်းတိုးလာနေတာပါနိုင်ငံတွင်းကလေယာဉ်တွေကိုပြုပြင်ထိမ့်သိမ်းမှုအတွက်လေယာဉ်ပစ္စည်းတွေလည်းဝယ်လို့မရဖြစ်နေပါတယ်ရှင
်တောင်ကိုရီးယားနိုင်ငံပျုံချန်းဆောင်ရွက်တဲ့အိုလံပစ်ပြိုင်ပွဲမှာရုရှားအားကစားသမားတူတိုင်းမျိုးစေးသုံးဆွဲခဲ့ပုံရတယ်ဆိုပြီးတန်တရားတွေရှိနေပါတယ်အမျိုးသားမျိုးသမီးတွဲလျက်ကစားရတဲ့ရေကဲပြင်ဒိုးပြအားကစားပြိုင်ပွဲမှာခြေရစိတ်ဆုရထားတဲ့ Alexander Kraskalnitsky ဟာ2016ခုနှစ်ကစလို့တားမြစ်ထားတဲ့ Meldonium တားမြစ်ဆေးသုံးဆွဲထားတာကိုတွေ့ရတဲ့အကြောင်းအသင်းကောင်းဆောင်ကပြီးခဲ့တဲ့တနင်္ဂနွေနှောင်းပိုင်းမှာပြောခဲ့တယ်လို့အသင်းသားအထူးကဆိုပါတယ်။ဒီအားကစားသမားထံကနေဒုတိယအကြိမ်ဆေးစစ်ချက်ယူထားပြီးဒီဆေးစစ်ချက်အဖြေကိုတော့24နိုင်အတွင်းမှာသိရမှာဖြစ်တယ်လို့နိုင်ငံတကာအိုလံပစ်အားကစားကော်မတီကဒီနေ့ထုတ်ပြောထားပါတယ်။တကယ်လို့ဒီဒုတိယကြိမ်စစ်ဆေးချက်မှာလည်းတားမြစ်ဆေးသုံးဆွဲထားတယ်ဆိုတာကိုအတည်ပြုနိုင်ရင်တော့ရုရှားရေခဲပြင်ဒိုးပြအားကစားအသင်းအနေနဲ့ရှင်ပြန်ခွင့်ပြန်ရတော့မှာမဟုတ်တယ်လို့အိုလံပစ်ပိတ်ပွဲအခမ်းအနားမှာလည်းမျိုးသားလန်ကင်ဆောင်ချီတက်ခွင့်ရမှာမဟုတ်ပါဘူးရုရှားရေခဲပြင်ဒိုးပြအားကစားသမားသမဂ္ဂအကြီးအကဲဒီမီထရီရှီဗက်ဆက်ကတော့ဒီအားကစားသမားရဲ့အစားအသောက်တွေထဲမှာတားမြစ်ဆေးအထက်ခံရတာဖြစ်နိုင်ပြီးဒါဟာတခြားပြိုင်ဘက်အားကစားသမားတွေ ရုရှားရဲ့နိုင်ငံရေးပြိုင်ဘက်တွေရဲ့လက်ချက်ဖြစ်နိုင်တယ်လို့ပြောဆိုထားပါတယ်ရုရှားနာမည်ကျော်တက်နစ်အကစားသမားမာရီယာရှာရာပူဗာဟာလည်းပြီးခဲ့တဲ့2016ခုနှစ်ဩစတြေးလျ Open တက်နစ်ပိုင်ပွဲမှာအလားတူတိုင်းပြည်သုံးဆွဲတာတွေ့ခဲ့ရပြီးတဲ့နောက်အားစားပြိုင်ပွဲတွေကနေ15လကြာဆိုင်ငံ့ခံခဲ့ရပူပါတယ်နှလုံးနဲ့ပတ်သက်တဲ့ပြဿနာရှိသူတွေအတွက်ရည်ရွယ်ထုတ်လုပ်ထားတဲ့ဒီ Meltonium ဆေးကိုရှာရာပူဗာက10နှစ်လောက်သုံးဆွဲလာခဲ့တာဖြစ်ပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာတော့ဆန်မှောင်ခိုးကုန်ကူးမှုတွေရဲ့အန္တရာယ်ကြောင့်နိုင်ငံရဲ့ဆန်တင်ပို့မှုဈေးကွက်ကြီးတစ်ခုလုံးပျက်စီးသွားနိုင်တယ်လို့ဆန်စပါးထုံကအသင်းကသတိပေးလိုက်ပါတယ်။ကမ္ဘောဒီးယားရဲ့ဆန်တင်ပို့မှုက2018ခုနှစ်မှာတန်ချိန်9သိန်းလောက်ရှိခဲ့ပြီးအရင်းနှင်းနဲ့နှိုင်းယှဉ်ရင်တော့တိုးလာတာပါ။ဒါပေမဲ့ BNN ရဲ့ဆန်တင်ပို့မှုကတန်ချိန်6သန်း၊ထိုင်းရဲ့ဆန်တင်ပို့မှုကတန်ချိန်17သန်းထိရှိနေတာပါ။ဒီလိုကွာခြားနေရတဲ့အကြောင်းရင်းတွေကတော့ရှုပ်ထွေးလာတယ်လို့ဆန်စပါအသင်းကထောက်ပြပါတယ်။ဒစိအတုကတ္တာဈေးကစားတာနောက်ဒီဆန်စပါအသင်းနဲ့မှပဲဘုတ်အဖွဲ့တွေမှပဲအကျိုးစီးပွားဆိုင်ရာကိစ္စတွေနဲ့စီကံဖောက်တာတွေအယုံအကြည်ကင်းမဲ့တာတွေလဲသမားတွေအပေါ်မြေယာသိမ့်မှုတွေရဲ့ရိုက်ခတ်မှုတွေကိုလည်းစိုးရိမ်ပွဲကိစ္စတွေအဖြစ်သတိပေးထားပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံစူမထရာကျွန်းပေါ်ကစင်နာဘန်းမီတောင်ဒီနေ့ပတ်ကွဲခဲ့တာမှာမီတောင်ကထွက်ထွက်မိခိုးနဲ့ပြာမုံတွေကမီတာ9000ကျော်ပတ်ဝန်းကျင်လေထုထဲထိပြန့်နှံ့ခဲ့ပါတယ်။ဒီနေ့မနက်ပိုင်းမီတောင်ပောက်ကွဲခြင်းကဆလို့အသေးပြောက်နဲ့တရံရသူတော့မရှိသေးတဲ့အကြောင်းနိုင်ငံတော်သဘာဝဘေးဒုက္ခတန်လျှော့ပေါ်ရေးအေဂျင်စီကပြောပါတယ်။မီတောင်တဝိုက်9ကီလိုမီတာဖက်လေအနေရှိတဲ့ဆုံးဖြစ်သတ်မှတ်ထားတဲ့နေရာမှာနေထိုင်သူမရှိပေမဲ့မီတောင်ကထွက်ထွက်ပြာမုံတွေကတော့အဲ့ဒီသတ်မှတ်ဆုံးပြင်ဘက်ကယာနဲ့ချီတဲ့နေအိမ်တွေကိုပါပြန့်နှံ့ဖုံးလန်းသွားခဲ့ပါတယ်။မီတောင်တဝိုက်နေထိုင်ကြတဲ့လူပေါင်း3000လောက်ကိုပြေးခဲ့တဲ့နှစ်နဲ့ကဆလို့အာနာပိုင်တွေကမဖြစ်မနေရွှေ့ပြောင်းခိုင်းခဲ့ပါတယ်ခင်ဗျာ
။တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီဝင်တွေနဲ့ညီညွတ်ရေးကိုပြက်ပြားစေမဲ့ပါတီတွင်းအုပ်စုဖွဲ့တာတွေကိုမလုပ်ကြဘူး။ပါတီရဲ့ဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ခေါင်းဆောင်ဦးညံဝင်းကပြောကြားလိုက်ပါတယ်။နိုင်ငံရေးပါတီဖြစ်တဲ့အလျောက်ပြည်သူရဲ့ထောက်ခံမှုရမှာရည်တည်လို့ရနိုင်မှာဖြစ်တဲ့အတွက်ပြည်သူကိုအလုတ်ကျွေးပြုနိုင်အောင်လူထုနဲ့ထိတွေ့နေဖို့လိုအပ်ကြောင်းလည်းသူကပြောပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်
။ကယားပြည်နယ်လွန်ကော်မြို့နယ်မှာဖေဖော်ဝါရီ17ရက်တနင်္ဂနွေနေ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတဲကိုလူ2000ကျော်ဝင်ရောက်ခဲ့တဲ့ပါတီအဆိုပြုလွှာပေးအပ်ပွဲအခမ်းအနားမှာအဖွဲ့ချုပ်အတွင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေပါတီအပေါ်ပြင်ပကဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ပါတီဗဟိုစည်းကမ်းထင်းသိမ်းရေးအဖွဲ့ခေါင်းဆောင်အဖြစ်ပြီးခဲ့တဲ့ဖေဖော်ဝါရီလ29ရက်နေ့ကစတင်တာဝန်ယူပြီးတဲ့နောက်ပထမဆုံးအကြိမ်ဥညာဝင်းကသတိပေးပြောကြားလိုက်တာဖြစ်ပါတယ်။နိုင်ငံရေးအရမှန်ကန်မှုကိုမစင်စားဘဲပါတီတွင်းအုပ်စုဖွဲ့တာတွေသူ့လူကိုယ်လူဘက်ကိုပဲရက်တီလှုပ်ဆောင်တာတွေမြင်တွေ့နေရတဲ့အတွက်ကြားပြည်နယ်အခမ်းအနားအတွင်းတနင်္ဂနွေနေ့ကသူ့အနေနဲ့အဲ့ဒီလိုထည့်သွင်းပြောဆိုခဲ့ခြင်းဖြစ်တယ်လို့ဥညာဝင်းက VOA ကိုပြောပါတယ်
။သုံးစားအတိုင်းပဲကျွန်တော်တို့အုပ်စုဖွဲ့တာကိုယ်လူနဲ့ကိုယ်သာအောင်လုံးမှာနိုင်ငံရေးရမှန်ကန်မှုကိုမစင်စားဘူးကိုယ်လူပဲဘလူဘက်ကရမယ်ဒီလိုတော့ငါတို့နဲ့အတူရညာတူရဒီလိုစိတ်ကူးမျိုးတွေကကျွန်တော်ညွန့်ရေးအတွက်ထိကြတယ်လေအဲဒါမျိုးတွေမရှိဘဲနဲ့စိတ်ရှိသီးကညွန့်ရေးလုပ်ဖို့ကျွန်တော်တိုက်တောင်
းဟုတ်ကဲ့ပါတီထဲမှာအုပ်စုဖွဲ့ကြတဲ့အနေအထားမျိုးတွေကိုမြန်ကြားလို့
ဟုတ်ပါတယ်ဟုတ်ပါတယ
်အခုနောက်ပိုင်းအဖွဲ့ချုပ်ရဲ့ရက်တီလှုပ်ဆောင်ချက်တွေအပါအဝင်အနေဒီအစိုးရရဲ့မူဝါဒတွေအပေါ်အပြင်းမာဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတာတွေကိုလည်းသူ့အနေနဲ့ကြားသိနေရကြောင်းဥညာဝင်းကပြောပါတယ
်။အဲ့ဒါကြားလာလဲပါတာပေါ့ကျွန်တော်တို့ကပါတီထဲမှာရှိနေတော့ပါတီထဲမှာဖြစ်နေတာတွေကိုလည်းကျွန်တော်တို့သိနေတယ်လေ။ဒါကြောင့်အဲ့ဒါတွေကိုသိကျင်နေအောင်ကျွန်တော်ပြောတာပါ
။နိုင်ငံရေးပါတီတစ်ခုဖြစ်တဲ့အတွက်လူထုကိုအကျိုးပြုနိုင်မဲ့လုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့ကိုယ်ချင်းချင်းညီညွတ်ကြဖို့လိုအပ်တယ်ဆိုတာကိုပါတီဝင်တွေကိုအသိပေးလိုတဲ့သဘောနဲ့ပြောဆိုခြင်းဖြစ်တယ်ဆိုတာကိုလည်းဥညာဝင်းကပြောပါတယ်
။နိုင်ငံရေးနဲ့ညီညွတ်ရေးကျွန်တော်ပြောတာအတိအကျဆိုကျွန်တော်တို့နိုင်ငံရေးပါတီတရားဖြစ်တဲ့အဖွဲ့ချုပ်ကဖြစ်ကိုလိုချင်တဲ့ဒီမိုကရေစီပန်းနိုင်ကိုသွားခြင်းဆရာတွေကိုသိရှေ့ရမသိကြမယ်။ကျွန်တော်ညီညွတ်ရေးကိုဥတည်ရဲ့အလုပ်ကိုင်ကြီးလုပ်အောင်ဟိုဒါကိုကျွန်တော်ပြောချင်တဲ့သဘောကျွန်တော်တို့နိုင်ငံရေးပါတီကသူတို့မပါဘဲနဲ့ပြည်သူမတော်ကမနဲ့ရည်တည်လို့လည်းမရပါဘူး။ကျွန်တော်ပြည်သူထောက်ခံမှုဆိုရင်ပြည်သူတွေကိုပါအလုပ်ကျေးဇူးနိုင်မယ်။အလုပ်ကျေးဇူးကဘယ်ဟာအသင့်တော်လဲဆိုတာကဒါလူလူနဲ့ထိတွေ့တော့အရေးကြီးတာထိတွေ့မှုတွေအစဉ်ဆက်အစဉ်မပြတ်ရှိနေမှကျွန်တော်လူလူအကျိုးကိုသိအောင်မှာအဲ့ဒါကိုကျွန်တော်ပြောတာပါ
။ဒါပြင် NLD ပါတီရဲ့အဓိက နိုင်ငံရေးကြီးမန်းချက်တွေထဲမှာတစ်ခုအပါအဝင်ဖြစ်တဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လည်းလက်ရှိမှာစူးစမ်းဆောင်ရွက်နေကြောင်းဥညာဝင်းကဆက်ပြောပါတယ်
။သူတို့ဘက်ကလည်းတကယ် reality ကိုစဉ်းစားတကယ်ဖြစ်မှာပါလေဆိုတော့စဉ်းစားအဖြစ်မှာကိုမစဉ်းစားဘဲနဲ့ဖွဲ့စည်းပုံအခြေခံဥတွေကိုကာကွယ်မယ်မထီချင်သေးဘူးပြောနေလို့ရှိရင်ဒါပန်းနိုင်ကိုရောက်မှာမဟုတ်ဘူး။ဟောကျွန်တော်တို့လူကျင်လာလဲခေခေကအဲ့ဒါပါပဲ။ကျွန်တော်တို့အားလုံးအဲ့တမတော်ပါပဲအားလုံးညီညွတ်နဲ့အကြောင်းလဲကိုမျိုးကျွန်တော်လိုချင်ပါတယ်ဘယ်သူမှမထိကျိုက်စေလို့အောင်ဒါကိုလည်းအစဉ်အမြဲပဲနီလန်းချာနေတယ်ချာလို့ရတဲ့တနေ့ကျွန်တော်တို့လူစားဒီလိုလည်းသိပေးပြီးကျွန်တော်တို့မှာပါအ
ဲ့ဒီပါတီဟာဒီအဝါပေါ့ရုပ်ောက်ပွဲမတိုင်ခင်ကလေးကဒီဖွဲ့စည်းပုံပြင်ဖို့ရည်မှန်းချက်ရှိခဲ့တယ်အဲ့ဒီအတိုင်းလဲဟိုရုပ်ောက်ပွဲကာလမှာပြောဆိုစည်းရုံးခဲ့တယ်ပေါ့အဲ့ဒီဟာကတော့အခုထိအထားမြောက်အောင်မြင်နိုင်ခြင်းမရှိသေးတော့အကယ်လို့အနေနဲ့ဘလို့များအချိန်မြင့်လှုပ်ဆောင်မှုစဉ်းစားထားတာမျိုးရှိပါသလဲဆိုလိုချင်တာ2008ဖွဲ့စည်းပုံကိုပြင်ဆင်
ဟုတ်တယ်2008ဖွဲ့စည်းပုံပြင်ဆင်မှုကျွန်တော်အများအားနဲ့ကြိုးစားနေတယ်အများအားနဲ့နီးပြော်တယ်ပြောင်းလို့ကြိုးစားနေတယ်ဒါမျိုးကျွန်တော်တို့ကဒီလိုပဲဒီလိုပဲဆိုမရသေးပဲနဲ့ထုတ်ပြောတာမျိုးကလည်းမသိတော့အဲ့ဒါတော့ကျွန်တော်တို့ကြိုးစားနေတယ်ဆိုတာတော့ပဲကျွန်တော်ပြောနေရတာပါဒါကနာနာပြောနိုင်တဲ့အခြေအနေရှိလာရင်ကျွန်တော်ပြောပါမယ်
လူတို့ရဲ့တခဲနဲ့ထောက်ခံအားပေးမှုနဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရရှိပြီးအစိုးရဖွဲ့နိုင်ခဲ့တဲ့ NLD အစိုးရတက်တန်းဟာလာမယ့်2020ခုနှစ်မှာကုန်ဆုံးတော့မှာဖြစ်ပါတယ်။အစိုးရတက်တန်းကြန့်ရှိနေသေးတဲ့အချိန်ကာလအတွင်းမှာ2008ဖွဲ့စည်းပုံကိုပြင်ဆင်နိုင်ရေးအတွက်သူတို့အနေနဲ့အစွမ်းကုန်စူးစမ်းဆောင်ရွက်နေကြောင်းပါတီတာဝန်ရှိသူတွေကပြောဆိုပါတယ်။ဒါပေမဲ့လွတ်တော်အတွင်းအမှတ်နေရာ25ရာခိုင်နှုန်းကိုယူထားတဲ့တပ်မတော်သားကိုယ်စားလှယ်တွေရဲ့ထောက်ခံမှုမရနိုင်တဲ့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးမှာအခက်အခဲတွေ့နေရတာလည်းဖြစ်ပါတယ်။ NLD ပါတီရဲ့ဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ကတော့အရင်ဥဝင်းထိန်နေရာမှာဥညောင်ဝင်းကိုခေါင်းဆောင်ဖြစ်အစားထိုးပြီးလူသစ်တချို့အပါအဝင်အဖွဲ့ဝင်6ဦးနဲ့ပြင်ဆင်ဖွဲ့စည်းလိုက်ကြောင်းဇန်နဝါရီလ29ရက်နေ့နေ့စွဲနဲ့ပါတီကတရားဝင်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ကိုဇော်ဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးကိုရိုင်းတက်ရောက်တဲ့အမေရိကန်ပြည်ထောင်စုမှကျင်းပတဲ့ချင်းမျိုးသားနေ့အကြောင်းတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံအစိုးရတဲ့လက်ထက်မှာချင်းပြည်နယ်ဟာဘယ်တော့ကနေမှမတူပဲဖွံ့ဖြိုးတိုးတက်လာတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးကပြောဆိုလိုက်ပါတယ်ချင်းမျိုးသားနေ့အခမ်းအနားလဲနိုင်ငံတော်အဆင့်ကျင်းပလာနိုင်တယ်လို့ဝါရှင်တန်ဒီစီကချင်းမျိုးသားနေ့အခမ်းအနားကိုတက်ရောက်လာတဲ့ဦးဟောက်ထူစွမ်းကပြောပါတယ်ရိုးရအစိုးကနဲ့ပညာရေးထူးချွန်စုချီးမြှင့်ခဲ့တဲ့ဒီအခမ်းအနားအကြောင်းကိုတော့ကိုတိုင်သတင်းသွားယူထားတဲ့ကိုအောင်အောင်ကတင်ဆက်ပေးထားပါတယ
်ဝါရှင်တန် DC အနီးတစ်ဝိုက်မှာနေထိုင်ကြသူတွေစုပေါင်းပြီး Maryland ပြည်နယ် Ellicott မြို့မှာချင်းမျိုးသားနေ့ကျင်းပခဲ့တာပါ American ပြည်အောင်စုမှာနေ့စဉ်ကျင်းပလာခဲ့တဲ့ချင်းမျိုးသားနေ့အခမ်းအနားကိုဒီနှစ်မှာတော့ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဦးဟောက်တူစွန်းလဲထူးထူးခြားခြားတက်ရောက်ခဲ့ပါတယ်
မြန်မာနိုင်ငံမှာဆိုလို့ရှိရင်ကျွန်တော်တို့ချင်းပြည်နယ်ဟာဟာတိုးတက်မှုမရောပါရောကျွန်တော်တို့တော်တော်လေးကိုခင်နောက်ကြခဲ့တယ်သို့တော်လည်းဒီနေ့ဒီခါမှာဆိုရအနေနဲ့ပေါ့နော်ကျွန်တော်ဥစားပေးပြီးတော့ချင်းပြည်နယ်တိုးတက်ရေးအတွက်လုပ်တာအများကြီးကျွန်တော်ထူးခြားမှုတွေရှိတယ်တိုးတက်မှုတွေအများကြီးရှိတယ်ပေါ့နော်နောက်နိုင်ငံတော်အစ်စ်မှာဟိုအရင်တော့ဆိုချင်းမျိုးသားနေ့ဆိုတာကျွန်တော်တို့ကိုယ်မင်းမင်းပြောရင်ချင်းမျိုးသားနေ့ရောကျင်းပကိုမရခဲ့ဘူးပေါ့ဒါပေမဲ့ကျွန်တော်တို့သိမကြသေးခင်ကနေစပြီးတော့ချင်းမျိုးသားနေ့ကိုကျင်းပဝင်ရတယ်အခုဆိုနိုင်ငံတော်အစ်စ်မှာပေါ့နော်ချင်းမျိုးသားနေ့ဆိုတာနိုင်ငံတော်အစ်စ်မှာကိုကျွန်တော်ဟလာကြည့်ကြခန်းနားနဲ့နိုင်ငံရေးအနှစ်သာရအပြည့်နဲ့ပေါ့ကျင်းပဝင်ရတယ်ကျွန်တော်တို့ဓာရီကိုလည်းသိစေခြင်းနဲ့လေကျွန်တော်တို့ဒီအမေရိကရောက်နေကြတဲ့ချင်းနေနေနဲ့ရတယ်ပေါ့ကိုတိုင်းပြည်တွင်းမှာကျွန်တော်ချင်းပြည်နယ်အတွက်ချင်းမျိုးသားတွေအတွက်ဒီလိုလုပ်နေတဲ့ဟာတွေကိုလည်းပဲကျွန်တော်တို့ကသိပြီးတော့တစ်ဖက်တစ်လမ်းနေပြီးတော့ကျွန်တော်တို့အထောက်အကူပြုနေတဲ့ဟာတွေကိုကိုတက်နိုင်သလောက်ကိုတက်နိုင်တဲ့ဘက်ကပေါ့နော် contribute လုပ်ဖို့အဲ့ဒါလည်းကျွန်တော်ပြောနေတယ်
ဝါရှင်တန် DC မှာချင်းမျိုးသား9000ကျော်လောက်နေထိုင်နေကြပြီးအများစုဟာစစ်အစိုးရဆက်ဆက်လက်ထက်ဖိနှိပ်မှုတွေကြောင့်မြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုမှာလာရောက်အခြေချနေထိုင်နေကြတာပါလက်ရှိအစိုးရအနေနဲ့ငြိမ်းချမ်းရေးရရှိအောင်ဆောင်ရွက်နေရတဲ့ပတ်သက်ပြီးတော့လေတာမတ်ကြီးဦးဟောက်သူဆွမ်းကအခုလိုပြောပါရတယ
်တိုင်းပြည်ငြိမ်းချမ်းရေးတိဆောက်တာဟာဖွံ့ဖြိုးတိုးတက်ရေးအတွက်မရှိမဖြစ်လိုအပ်တယ်လို့ပဲဒီမိုကရေစီစနစ်အမြင့်တွေရှင်သန်ဖို့လည်းပဲငြိမ်းချမ်းနဲ့ပတ်ဝန်းကျင်ရေကန်မြေကန်ကောင်းတဲ့လုံမဲ့လို့အပ်တာပါတယ်ဒါကြောင့်လည်းပဲ NLD ဆိုရအနေနဲ့ရေရှည်တည်တံ့တဲ့တိုင်းပြည်ငြိမ်းချမ်းရေးရရှိဖို့ပထမဦးစားပေးဆောင်ရွက်လေ့ရှိပါတယ်။နှစ်ပေါင်း80ကျော်ကြုံတွေ့ခဲ့ရတဲ့လက်နက်ကိုင်ပြစ်ပကအဆုံးသတ်ဖို့အတွက်ပြည်တွင်းတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တနိုင်ငံလုံးဖြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA National Nationwide Ceasefire Agreement စာချုပ်ကိုလက်ထောက်နေအောင်ကြိုးပမ်းဆောင်ရွက်လေ့ရှိပါတယ်။
ဖေဖော်ဝါရီ20ရက်နေ့ဟာချင်းမြူသားနေ့ဖြစ်ပေမဲ့လည်းရုံးပေရဲ့ဖြစ်တဲ့ဖေဖော်ဝါရီလ18ရက်နေ့မှာအခမ်းအနားကျင်းပတာဝါနေ့စဉ်နဲ့တိုင်းရမုံငွေအတွက်အစားအသောက်ရောင်းချပြီးဒီကရရှိတဲ့ငွေတွေကိုချင်းပြည်နယ်ကလူမှုအတိုင်းဝိုင်းအတွက်လှူဒန်းကြတယ်လို့အခမ်းအနားကျင်းပစီစဉ်သူတွေကပြောပါတယ်ချင်းမြူသားနေ့ကျင်းပတဲ့ရည်ရွယ်ချက်ကိုလည်းဝါရှင်တန်ဒီစီကချင်းမြူသားအဖွဲ့အထွေထွေအတွင်မူဦးတော်ခုတ်ကအခုလိုရှင်းပြပါတယ
်ကျွန်တော်ရိုးရရင်ကြီးမို့နော်ကျွန်တော်ရှိတဲ့ဆိုတဲ့ဥစ္စာတွေဒီကလေးတွေလည်းတိအောင်ပြီးရင်ကျွန်တော်တို့လည်းအလွမ်းပြေတာပေါ့ဗျာ
ချင်းမြူသားနေ့ခန်းနာမှာရိုးရရင်ကြီးမှုအစိုးကနဲ့အတူမဲပြိုင်ပွဲလည်းပါဝင်ပါတယ်ဒါ့အပြင်ချင်းလူမှုအတိုင်းဝိုင်းအတွင်ကပညာရေးထူးချွန်သူတွေကိုလည်းဂုဏ်ပြုဆုချီးမြှင့်ခဲ့ပါတယ်အမေရိကန်ပြည်အောင်စုမှာ15နှစ်ကျော်နေထိုင်ခဲ့ပြီးကလေး3ဦးမိခင်ဖြစ်တဲ့မက်တီယားဇော်ခိုင်ဟာသူနာပြုပွဲမကြသေးခင်ကမှရရှိခဲ့သူပ
ါနိုင်ငံရောက်လာတဲ့အချိန်မှာကျွန်တော်တို့ပညာရည်ချင်းမရှိဘူးဆိုရင်ကျွန်တော်တို့မှာအများကြီးအခက်အခဲရှိတယ်ကလေးတွေကျောင်းစာတွေတင်ပေးခြင်းတဲ့အချိန်မှာလည်းကိုယ်မှာဘာမှမသိဘူးဆိုရင်ကျွန်တော်တို့မှာတင်ပေးနိုင်ခွင့်မရှိဘူးစာကိုကနည်းနည်းသိလာတဲ့အချိန်မှာပို့ပြီးတော့ကလေးတွေအတွက်ပို့ပြီးတော့ထိရောက်ပါတယ်
ချင်းမျိုးသားနေခန္ဓာကိုနှစ်ပေါင်း20ကျော်ကြာဝါရှင်တန်ဒီစီအနီးတစ်ဝိုက်ကမြို့တွေမှာအလှည့်ကျကျင်းပလာတာဖြစ်ပြီးအမေရိကန်ပြည်အောင်စုတဝမ်းကချင်းမျိုးသားအများစုနေထိုင်ရာအိန္ဒိယနာလိုပြည်နယ်တွေမှာလည်းအခုလိုအခမ်းအနားတွေကျင်းပကြပါရခင်ဗျာ
အမေရိကန်ပြည်ထောင်စုမှာကျင်းပတဲ့ချင်းမျိုးသားနေအကြောင်းကိုအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။လာမယ့်အင်္ဂါနေ့ညတဲ့လေလိုက်စီစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာလည်းနားဆင်ကြရအောင်ပါ
ဆိုလိုခေါ်တဲ့ရပ်ဖက်လူမှုဖွဲ့စည်းရေးအားကောင်းရှင်သန်မှုဟာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖွံ့ဖြိုးရေးအတွက်အရေးပါတယ်လို့တစ်ဖက်မှာ CSO တွေဟာဒီမိုကရေစီကိုထိန်းချောင်းပေးနိုင်တဲ့အင်အားစုတစ်ရပ်လည်းဖြစ်ပါတယ်။ဒါကြောင့်လက်ရှိမြန်မာနိုင်ငံမှာအရပ်ဖက်လူမှုဖွဲ့စည်းတွေရဲ့လွတ်လပ်ခွင့်လှုပ်ရှားရှင်သန်ကြီးထွားခွင့်ဘယ်လိုအခြေအနေများရှိနေပါလဲ။ NLD အစိုးရလက်ထက်အရပ်ဖက်လူမှုဖွဲ့စည်းတွေရဲ့အနေအထားနဲ့ကဏ္ဍကိုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေ့လာဆစ်ဆင်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒါရိုက်လေလိုက်ဆက်စင်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကုံကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923255555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြင်ကြမယ်သောရရှင်တွေကိုဖိတ်ခေါ်ပါရရှင
်မနေ့ပြန်အင်္ဂါညဒဲလေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့တင်ဆက်ပေးခြင်းတာကတော့အနာယူအပန်းဖြေလှဲ့အိတ်လို့ရတဲ့ဝါရှင်တန်ကကော်ဖီဆိုင်လေးအကြောင်းဖြစ်ပါတယ်IT ကွန်ပျူတာသတင်းဉာဏ်ပညာကျွမ်းကျင်သူအနေနဲ့နေတဝက်အလုပ်ကျိုးလာခြင်းရောက်ရင်အမြဲပင်ပန်းသွားတတ်ပါတယ်။ဒါကြောင့်မို့လို့ပြန်ပြီးတော့လမ်းဆန်းလာအောင်မလုပ်သင့်လဲလို့အနာကလှုပ်ဖော်ကင်ဖက်တွေကိုသူကမေးမြန်းပါတယ်။အဖြေကတော့မျိုးစုံပါ။ကားထဲမှာနဲ့နောက်အနီးဆုံးဟိုတယ်အိတ်ခန်းမှာတရေသွားအိတ်တာကနေအလုပ်ထိုင်ကုန်တွေမှာပဲတရေအိတ်တာကြားတာတွေအထီးပုံစံမျိုးစုံကြားခဲ့ရပါတယ်။ဒီနေရာမှာတော့တရစင်အနေနဲ့အကြံပေါက်သွားတာကအလုပ်ပင်ပန်းတဲ့သူစိတ်ပင်ပန်းတဲ့သူတွေအနေနဲ့ခဏတာတရေနားနိုင်မှုစိတ်ငြိမ်ရာလေးလိုအပ်တယ်ဆိုတာပါ။ဒါကြောင့်မို့လို့သူ့အနေနဲ့ Richard Rack လို့နာမည်ပေးထားတဲ့ခဏတရေလှဲအိမ်နိုင်တဲ့ coffee ဆိုင်လေးဖွင့်ထားတဲ့အကြောင်း VOA သတင်းတောက် Fezer သတင်းပေးပို့ထားတာကိုဝင်းမင်းပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ American အစိုးရပါဝင်ငွေကြေးအဖွဲ့အစည်းမျိုးစုံနဲ့ကုမ္ပဏီတွေနောက်အခြားအဖွဲ့အစည်းပေါင်းစုံအခြေဆိုင်ရာ Washington DC မြို့တော်မှာလူပေါင်းစုံဟာနိုင်ပေါင်းများစွာအလုပ်ပင်ပန်းခဲ့ကြရကနေအခုတော့ဒီအားအင်တွေပြန်ဖြည့်ဖို့ဆိုင်ကလေးကိုမြို့လေကောင်မှာလွန်ခဲ့တဲ့လအနည်းငယ်ကပဲဖွင့်လိုက်ပါပြီ။ဒီနေရာမှာလာနာသူတွေအနေနဲ့မှုရအီအီလေးထဲမှာဆောင်းလေးချုံပြီးလဗန်ဒါရေမွေးဆွတ်ထားတဲ့မျက်စိအုပ်လေးနဲ့ဂီတသံထဲမှာစီမျောပြီးတရေတမောမေးဆက်နိုင်ပါတယ်။မိနစ်20လောက်တရေအိပ်ပြီးမှတော့သူတို့ပြန်ထားပြီးအလုပ်ကိုလလန်ဆန်းဆန်းလေးပြန်သွားကြပါတယ်။ဒီ recharge ဆိုင်ကိုစထူထောင်ခဲ့တဲ့တော်ရီစနီကတော့
We've seen DC and Washington
ကျွန်တော်ပါဝင် DC နဲ့ Washington မြို့သူမြို့သားတွေအနေနဲ့ဒီအခြေအနေသစ်ကိုလက်ကမ်းကြိုဆိုခဲ့ကြပါတယ်
တော်ရီစနီကဆက်ပြီးဒီဆိုင်လေးကအလောတကြီးအလုပ်လုပ်ရတဲ့ဘဝကိုဖြေလျှော့ငြိမ်းချမ်းစေတယ်လို့ဆိုပါတယ
် Some of the distractions that we're facing today we've never seen
ကျွန်တော်တို့ဒီနေ့ကြုံနေရတဲ့စိတ်ရှုပ်ထွေးစရာချို့ကအရင်မကြုံခဲ့ဘူးဓာတွေရောဥပမာကျွန်တော်တို့ကိုမှအမြဲ24နာရီချိန်ထားရတဲ့ခင်မီလက်ခံဖုန်းလိုမျိုးပေါ့ အဲ့တော့ခမားရဲ့အထက်ရာရှိကညဘက်မှာရောအပန်းဖြေခီးသွားခြင်းမှာရောအချိန်မြွေးခေါ်နိုင်တယ်လေအရင်မျိုးဆက်တွေမကြုံခဲ့ရတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့အခုကြုံနေရတာပါအခုလိုမျိုးကျွန်တော်တို့ရေရှည်အသက်ရှင်နေထိုင်ဖို့ပျော်ရွှင်ရွှင်အသက်ရှိရှိနေနိုင်ဖို့အပေါ်အန္တရာယ်ရှိနေတဲ့ဘဝပျော်မွေ့မှုဆိုင်ရာအပြောင်းလဲတွေအမူအကျင့်ဆိုင်ရာအပြောင်းလဲတွေမျိုးဒီနေ့ကျွန်တော်တို့ကြုံနေရတဲ့စိန်ခေါ်ချက်တွေကအများကြီးပဲဗ
ျဒါအပြင်စေရောကိုပါအနာအယလန်းဆန်းစေဖို့အတွက်တရားထိုင်တာနဲ့စိတ်ကြည်နူးစရာကိရယာတန်တွေကိုပါတွဲဖန်တီးပေးထားပါတယ်တရားထိုင်သင်တန်းဆရာမ Page Lichens က
Playing back and listening to relaxing sounds allows
them ဆေးလက်ပေါ်ပါကြည်နူးစေတဲ့ကိရယာတန်ကိုနားထောင်ပြီးတော့သူတို့အနေနဲ့တခြားစဉ်းစားစရာလေးတွေကိုဘေးဖယ်ထုတ်ထားနိုင်တဲ့နေရာလေးတွေကိုရောက်သွားတယ်ရှင်နောက်ကိုပြလဲချလိုက်ပြီးတော့နားထောင်နိုင်တဲ့နေရာလေးပေါ့နော်ဒီကိရယာတန်ကလည်းခန္ဓာကိုယ်ထဲကိုစီးချက်အနေအမြင့်မျိုးစုံနဲ့ညှိညိမ့်လေးနည်းနည်းရှိုင်းရှိုင်းလေးစီးဝင်ခန်းစားစေတာပေါ့ရှင်
ဒီဆိုင်မှာလာနာတဲ့ကွန်ပျူတာကျွမ်းကျင်သူကော်နာဂရီတီကလည်း
feels like your day's just beginning instead of
အာနေ့တော့တော့ကြိုးသွားပြီဒီနေ့အလုပ်ပြီးချိန်ထိဘလို့စက်ဖြတ်ရမလဲလို့မောနေရမယ့်စားဟာဒီနေ့တာကကူမစတာပဲလို့ထင်ပြီးလမ်းသွားတာဗျဒီကိုကျွန်တော်ခဏခဏလာတယ်နေ့ဝက်မှလည်းလာတယ်အလုပ်ပြီးချိန်လည်းလာတယ်လေညနေဘက်လာလဲအင်အားပြန်ပြည့်လာစေတာမို့အလားတူအထောက်အကူဖြစ်စေတယ်ဗျ
ဒါအပြင်ဒီဆိုင်လာသူနောက်တစ်ဦးဖြစ်တဲ့ရှေ့နေမယ်ရီအပွန်တီကလည်း
My problem is usually here in the in my jaws
ကျမအမြဲနာနေတာကဒီနားမှာလေမေရောမှာပေါ့ဒီနေရာမှာတင်းမာမှုတွေကလာစုနေတာရှင်ဒီကိုကျမအမြဲလာနာပါတယ်အဲ့ဒါကြောင့်ဒီနေရာမှာပြေလျှော့ပြီးတော့တက်တာလာတာပေါ့ဒီနေရာနဲ့ကြောကုန်းကကျမအတွက်နေရာခက်တဲ့နေရာတွေလေ
တကယ်တော့လူအများဘဝပျော်ရွှင်မှုနဲ့ကျန်းမာရေးလိုက်စားမှုပုံများလာတဲ့ဒီခေတ်ကြီးမှာအခုနေ့လေတရေးအိတ်စီးပွားရေးလုပ်ငန်းကဆက်အောင်မြင်ဖို့များတာကြောင့် Territory အနေနဲ့ဒီလုပ်ငန်းကိုစထွင်နိုင်ခဲ့တဲ့အတွက်ဂုဏ်ယူမဆုံးဖြစ်နေပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြပေးခဲ့တာပါရှင်တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲအခုဒီရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9:00နာရီကနေ9:00နာရီခွဲအထိ Asia Sub 7 ဂျိုရုကနေတိုက်ရိုက်ထုတ်လွှင့်ပေးသလို Democratic မြန်မာအသံ DPP မှာလည်းပြန်လည်ထုတ်လွှင့်ပေးပါတယ်ရှင်ကျန်နေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်။အမေရိကန်ပြည်တော်စုဖလော်ရီဒါပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်အထက်တန်းချောင်းပစ်ခတ်ခံရမှုအတွင်းအသက်မသေးလွတ်မြောက်လာသူတွေကကျောင်းနေမှာနောက်ထပ်ပစ်ခတ်မှုတွေမဖြစ်ရေးထိရောက်တဲ့ဆောင်ရွက်မှုတွေတောင်းဆိုဖို့နောက်လာတဲ့မှာမြို့တော်ဝါရှင်တန်နဲ့နိုင်ငံတွင်းကအချက်အချာမြို့တွေမှာချီတက်ကြမယ်အကြောင်းကြေညာလိုက်ပါတယ်။အသက်တွေမဆုံးရှုံးရစေဖို့ကျောင်းသားတွေအနေနဲ့ချီးတက်ကြမှာလို့ကျောင်းသူတို့ဖြစ်တဲ့ကင်မရွန်ကက်စီကမနစ်တင်းကနေနေတုန်းက EPC ရုပ်တံကိုပြောဆိုလိုက်တာဖြစ်ပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားအစိုးရဘက်ကဂျာဝင်နှောက်ယှက်တယ်ဆိုတဲ့အပေါ်ရုရှားအစိုးရကဒီကနေ့ညှင်းဆိုလိုက်ပါတယ်ဒီဆွဆွဲချက်တွေကအခြေမြစ်မရှိဘူးလို့အစိုးရရဲ့ပြောခွင့်ရဒမီထရီပက်စကော့ကသတင်းထောက်တွေကိုပြောတာပါသမ္မတဒေါ်နယ်ထရန့်အမျက်ထွက်စေရေးရွေးကောက်ပွဲကိုအနှောက်ယှက်ပေးတဲ့သတင်းအချက်လက်စစ်ဆင်ရေးတရားမဝင်လှုပ်ဆောင်မှုနဲ့ရုရှားနိုင်ငံသား73ဦးနဲ့လုပ်ငန်း3ခုတို့ကိုအမေရိကန်အထူးစုံစမ်းရေးမှုကတရားစွဲဆိုလိုက်ပြီးတဲ့နောက်ရက်ပိုင်းအကြာမှာအခုလိုမှတ်ချက်ထွက်ပေါ်တာဖြစ်ပါတယ်အီရန်နိုင်ငံဟာနှစ်ပိုင်းနေအတွင်းမှာပဲနျူကလ িয়ার ဘုံပိုင်ဆိုင်ထော့မယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကပြောဆိုလိုက်ပါတယ်ပြည်တွင်းမှာဖိအားပေးခံရတာတွေအချင်းပြတ်ချဆမှုနဲ့ဆွဲချက်တင်ခံရမယ့်အရေးတွေရင်ဆိုင်နေရချိန်မှာပဲမစ္စတာနီတန်ယာဟုကဂျာမနီနိုင်ငံမြူနစ်မြို့မှာမနေ့တနင်္ဂနွေနေ့ကကျင်းပတဲ့လုံခြုံရေးဆိုင်ရာညီလာခံအတွင်းအီရန်နိုင်ငံကိုတီးရှိနေစေချင်းချောက်မှုတစ်ခုအဖြစ်ဆွတ်ဆွဲပြောဆိုလိုက်တာဖြစ်ပါတယ်ရှင်
သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Linus Ringert ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this